မြန်မာတိုင်းနိုင်ငံကတိမ့်မဲ့ချီတဲ့ဒုက္ခတွေကိုအရေးပြလဲဖို့မှာထောင်နေပြည်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကူတူပလောင်ဒုက္ခသည်စခန်းကိုသွားခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒုက္ခတွေကတော့ဖန်ဆီးခံရမယ့်အရေးလုံခြုံရေးနဲ့ခွဲခြားဆက်ဆံမှုမရှိသေးတော့ဘူးအလေးထားဆွေးနွေးခဲ့ကြတာပါ။မသိင်္ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာအစိုးရလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဘင်္ဂလားဒေ့ရှ်နိုင်ငံကူတူပလောင်ဒုက္ခသည်စခန်းကိုတွေ့ရောက်ပြီးဌာနေပြည်နယ်ရေးလုပ်ငန်းစဉ်ကိုရှင်းပြခဲ့ပါတယ်။မြန်မာအစိုးရအဖွဲ့ဝင်တဦးအနေနဲ့ဒုက္ခသည်စခန်းကိုတွေ့ရောက်တဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။အခက်အခဲတွေအားလုံးပြည်လဲရေးအတွက်အရေးကြီးဆုံးကတော့ဌာနေပြည်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစတင်နိုင်ဖို့ဖြစ်တယ်လို့ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
် So I really appreciate the government of the Bangladesh for their support to come
ဒုက္ခသည်စခန်းကိုတွားရောက်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအစီအစဉ်ပေးခဲ့တာအတွက်အထူးပဲကျေးဇူးတင်ပါတယ်တွေ့ဆုံဆွေးနွေးမှုကလည်းအောင်မြင်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အားလုံးကောင်းကောင်းသိရှိထားပြီးဖြစ်ပါတယ်ရေးတည်တော့ကတော့ဌာနေပြည်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစနိုင်ဖို့ပါပဲဒါမှအခက်အခဲအားလုံးကိုကျော်လွှားနိုင်မှာဖြစ်ပါတယ်နိုင်ငံသားလုပ်ငန်းစဉ်ကိုကျွန်တော်တို့ဘက်ကစ조사နေပြီးသူတို့အနေနဲ့တော့နိုင်ငံသားစီရေးလျှောက်ထားရမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားရိုဟင်ဂျာပြည်ထံနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူထားပေမဲ့အခုချိန်ကြီးတော့မဆနိုင်သေးပါဘူး။ရိုဟင်ဂျာဒုက္ခသည်တိမ့်မြချီနေထိုင်နေတဲ့ကူတူပလောင်ဒုက္ခသည်စခန်းကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့သွားရောက်ပြီးဒုက္ခသည်40လောက်နဲ့တွေ့ဆုံခဲ့တာပါ။ဒုက္ခတွေဒီဆင်းရဲချွတ်တဲ့စွာနေထိုင်နေရတဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့မြန်မာပြည်ကိုပြန်လာဖို့လဲကန့်လန့်ခဲ့တယ်လို့ကုတူပလောင်ဒုက္ခတွေစခန်းမှာနေထိုင်နေတဲ့ဦးမောင်မောင်ကပြောပါတယ်
။ဟုတ်တယ်သူတာနေတဲ့အတွက်သူပြောလာတဲ့ MBC ရောမယ် MBC ရှောမယ်ဒီမှာနိုင်ငံသားရမယ်ရှင်းရှင်းရမယ်လို့ပြောတယ်။သူကကျွန်တော်တို့သူခံစားနေတဲ့ရှင်တို့နိုင်ငံသားကိစ္စတို့ကျွန်တော်တို့ဆုံးရှုံးခဲ့တဲ့ပဲဟိုအော်စာရောသူနောက်တကူရှင်တို့ဂျင်းနိုဆိုင်းပြုခံရတဲ့ဟာတို့ဘာမှလည်းတဲမတော့ဘူးသူကြတာနဲ့ဘယ်လိုလဲရှင်တို့အဲလက်ခံနိုင်ပါမလဲသူအရှိတကူမှရှင်တို့လက်မခံနိုင်ဘူးလေသူယူရှေပါယူရှေပါလို့ပြောနေတာဘယ်လိုယူရှေရမှာလဲအဲ့ဒါပဲ
ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောဆိုနေပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုလက်မခံသလိုနိုင်ငံသားအဖြစ်လည်းအတိအမှန်မပြုပါဘူးအခုထပ်ပြေးတင်းဆောင်ရတဲ့ရိုဟင်ဂျာတွေကိုဌာနေပြန်လာပြီး NVC ကတ်လို့ခေါ်တဲ့နိုင်ငံသားစစ်စစ်ခံမဲ့သူတွေအတွက်တပ်သေးခံကတ်ပြားတွေရယူချပြီးတဲ့နောက်နိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ကိုလည်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့ပါတယ်။ဒါပေမဲ့ဒုက္ခသည်တွေမျိုးရင်းပြောင်းရေးဟာမိမိရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့တယ်လို့ကူတူပလောင်ဒုက္ခသည်စခန်းကဥမောင်မောင်ကပြန်ပြောပါတယ်။ဒါပေမဲ့ရိုဟင်ဂျာပြည်ဌာနေပြည်ရေးအတွက်အဓိကစိုးရိမ်ချက်တွေကိုတော့မြန်မာအစိုးရဘက်ကဖြေရှင်းမပေးနိုင်သေးဘူးလို့လည်းသူကအခုလိုဆက်ပြောပါတယ်
။ဟုတ်တယ်ရှင်တို့သူစိုးရိမ်တာကပထမဆုံးတက္ကသိုလ်ရင်တာကသူကကုလုံးကိုလေဟိုမတရားရှင်ပဲဆွဆွေးပြီးတော့အားစားဆိုပြီးတော့သူကအမိုးပွင့်တာတဲ့အမိုးလောက်တဲ့ဆက်ပြီးတော့ဖမ်းမယ်ဆိုပြီးတော့ပြောနေတာကသူအရေးကြီးဆုံးပြနေတယ်နောက်တကူကရှင်တို့နိုင်ငံသားပြမဟာရှင်တို့တခြားတိုင်းသားလေးဒူနီဒူဒန်ဒူမပြပနဲ့ရတဲ့ MBC ကံပြီးတော့ဘင်္ဂလီဆိုပြီးတော့တွားလိုက်လို့ရှိရင်ရှင်တို့ဘာမှလည်းဘဝမကင်ချင်မရှိဘူးလေမသွားနိုင်ဘူးလေအဲ့ဒါနကူကအတိကပြနေတယ်လေနောက်လူယူတဲ့လေသူ့ရဲ့လူယူတဲ့ကရှင်တို့အာမကူဘူးမယူရှိဘူးကဘာလူယူတဲ့ကိုလာလုံးကလူယူတဲ့လွယ်မယ်လေအဲ့ဒီသုံးကူကဒီကရှားနေတာ
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အကြောင်းမြန်မာဆွေရဟာလည်းပြုပြင်ကြောင်းလဲသွားပြီဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်မဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒုက္ခသည်တွေကိုရှင်းပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ဒီကနေ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့တိုက်ပိုက်ဆန်ဆိုင်မဲ့သူတို့ရဲ့လူလားချက်တွေကိုတောင်းဆိုဆန္ဒပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးခေါင်းဆောင်မဲ့မြန်မာကိုယ်စားလှယ်အဖွဲ့ကမနေ့ကမှာတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုနဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာပြည်ကဒုက္ခသည်တွေအရေးကိုဆွေးနွေးချမှာဖြစ်ပါတယ်ရှင်